AWR ညှိုလင့်ချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလ26ရက်မြန်မာတက္ကီ1383ခုနှစ်နတော်လဆုတ်ရှိရက်တနင်္ဂနွေနေ့ညှိုလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်စံပြအင်တော်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်
ပေးมาဖြစ်ပါတယ်ရှင်။나도다씨님큰아유자바소
ရှိစွာနှုတ်ဆက်တတ်ကြပါတယ်။ဒီကနေ့ပြီးသွားခြင်းတဲ့သတင်းစကားကတော့လူသားတို့ရဲ့အကောင်းဆုံးမိတ်ဆွေယေရှုဆိုတဲ့သတင်းစကားကိုပြီးသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ကျွန်တော်တို့လူသားတွေအတွက်အကောင်းဆုံးမိတ်ဆွေကမိတ်ဆွေစင်မိတ်ဆွေမှန်ကယေရှုခရစ်တော်ဖြစ်ပါတယ်။မိတ်ဆွေယေရှုခရစ်တော်ကိုကျွန်တော်တို့အားလုံးကလက်ခံမယ်ယုံကြည်မယ်ကိုးစားမယ်ဆိုရင်တော့ဘာကိုဘာမှလိုရည်စင်မရှိအောင်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်ဒီလူငယ်ရတို့ချင်းနှစ်ပေါင်း30နီးပါးလက်သမားလုပ်ကိုလုပ်ခဲ့တယ်။သူ့ရဲ့မိသားစုများနဲ့ပဲကျေးလက်ဒေသမှာသူကျင်လည်ခဲ့ပါတယ်။သူကတော့ရှင်အိမ်ပိုင်မရှိပါဘူး။ဒါပေမဲ့ယာရုယာကန်လည်းမရှိဘူး။သူကတုခါနဲ့နိုင်ငံရေးလောကမှာတော့ရှင်ရင်းနှီးတဲ့မိတ်ဆွေလည်းမရှိဘူး။စစ်တပ်မှာလည်းဦးစီးဦးဆောင်မလုပ်ခဲ့ဘူး။ဒါပေမဲ့တကောဩသာအခြေအနေလည်းလုံးဝမှခြေခံလည်းမရှိဘူး။သို့ပေမဲ့လည်းခွဲထွက်ရေးသမားတွေပုံကန်ရေးခြားနားသူတွေတာမန်ယာဇဝေးကောင်ကဲ့သို့သူ့ကိုဖမ်းဆီးပြီးတော့တရားစီရင်ကျင့်ခံခဲ့ရပါတယ်။ယနေ့မှာတို့ရှင်သူကကဘာပေါ်မှာနောက်ဆုံးနောက်လိုက်တပည့်တွေမြောင်များစွာနဲ့ရှင်သန်နေတဲ့သူတယောက်ဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့သူ့ရမွေးနေ့ကိုတကဘာလုံးကဂုံပြူကြတယ်။သူ့ရမွေးပွားကြတဲ့ကဘာကြီးကိုနှစ်ပိုင်းခွဲလိုက်ပါတယ်။သူ့ရနာမည်ရတို့ရှင်ယေရှုခရစ်တော်ဖြစ်တယ်။အဘယ်အကြောင်းယေရှုလို့နာမည်ကျော်ကြားခဲ့တယ်လဲ။သူကတို့ရှင်အဘယ်သူလဲ။ဘယ်အချက်တွေကြောင့်လူအများကသူ့ရနောက်ကိုလိုက်နေကြတာလဲ။ခရိယံဘာသာကိုအကြီးဆုံးဘာသာဖြစ်ယနေ့ကဘာပေါ်မှာတွေ့ရတာဖြစ်ပါတယ်။တမန်ချမ်းသာကသူ့ရဲ့အသက်တာအကြောင်းကိုတမန်ချမ်းသာကဆိုချင်သူ့ရဲ့အသက်တာအကြောင်းနဲ့တုံသင်ချက်များကိုအပြည့်အစုံမှတ်တမ်းတင်ထားပါတယ်။သင်မိသားစုအကောင်းဆုံးမိတ်ဆွေကယေရှုခရစ်တော်ဖြစ်တာကိုဒီသင်ခန်းစာမှာဆိုချင်သင်တွေ့ရမှာဖြစ်ပါတယ်။ကျွန်တော်တို့ဝမ်းနေနေတာဖြစ်သည်ကျွန်တော်တို့ဝမ်းသာနေတာဖြစ်သည်ယနေ့တွင်ပဲကျွန်တော်တို့ဆိုချင်သူ့ရဲ့မိတ်ဆွေဖြစ်ကျွန်တော်လက်ခံကြပါစို့။သူပါတော့ရှင်အနာကနဲ့ထာဝရအတွက်တခုတည်းသောမျှော်လင့်ခြင်းဖြစ်ပါတယ်။ယေရှုနဲ့ပတ်သက်ပြီးတော့ထူးခြားချက်တစ်ခုကတော့အပျိုကညာမှသူ့ရဲ့မွေးဖွားခြင်းပင်ဖြစ်ပါတယ်။၎င်းတော့ရှင်ထူးသန်းတဲ့နမိတ်လက္ခဏာတစ်ခုဖြစ်တယ်။ယေရှုရဲ့မယ်တော်မာရိယာတို့ရှင်အပျိုကညာဖြစ်ကြောင်းကိုဟေရှာယနဂရကျမ်းခန်းကြီးခုနှစ်ငယ်14နဲ့ရှမသက်ခန်းကြီးငယ်20 25မှာတို့ရှင်ဖော်ပြထားပါတယ်။အပျိုကညာမှသားတစ်ယောက်ကိုဖွားမြင်မယ်တဲ့။စဉ်းစားကြည့်ပါ။စဉ်းစားရခက်တဲ့အရာတစ်ခုဖြစ်ပြင်မဲ့လေတကယ်ဖြစ်လာပါတယ်။သူကဆိုရှင်အင်မာနွေလအမည်ဖြင့်အမည်တွင်နေယင်းဟေဘဘာသာရဲ့အဓိပ္ပာယ်ကတော့ငါတို့နဲ့အတူရှိသောဖခင်လို့အဓိပ္ပာယ်ရပါတယ်။ဖခင်သခင်ကဆိုရှင်မြေသွန်းလူဖြစ်လာပါတယ်စဉ်းစားကြည့်အောင်။ဒါကြောင့်ယေရှုကဆိုရှင်လူသားတစ်ယောက်အပါဝင်ဖြစ်ခဲ့ပါတယ်။ကျွန်တော်တို့ရဲ့အကူဖြစ်တယ်လို့ကျွန်တော်တို့ရဲ့မိတ်ဆွေစစ်ဖြစ်ပါတယ်။ကျွန်တော်တို့ခံရမယ်ဝမ်းနဲ့ချင်းများနဲ့အခက်ခဲများအားလုံးကိုသူချင်းဆိုင်ခဲ့တယ်။ကျွန်တော်တို့အားလုံးကဲ့သို့ပြင်သူကတော့ရှင်မိမမဖွာတန့်စင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်။ဒါယောဟန်ခရစ်တော်ငယ်16မှာဘုရားသခင်သည်လောကီသားတို့ကိုချစ်တော်မူသောကြောင့်မိမိ၌တပါးတော်သားတို့ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏။၎င်းသားတော်ကိုယုံကြည်တော်သူပေါင်းတို့သည်ပြည့်စည်ခြင်းတော်မယောင်ထာဝရတက်ကိုရမည်ကြောင်းတည်းဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်ယေရှုကတော့ရှင်ဘုရားသခင်ဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ကျမ်းတပ်ပုဂ္ဂိုလ်တိုင်းကလည်းယေရှုကိုလူဖျားရဲ့လူသားလို့ဆိုကြပါတယ်။ကမ္ဘာမြေကြီးပေါ်မှာဆိုရှင်အသက်ရှင်ဘူးတဲ့သူများထဲမှာသူကစမတူတူတယောက်ဖြစ်ခဲ့ပါတယ်။သူပါဆိုရှင်၃ပါးပေါင်းတစုမှာဆိုရှင်တပါးပါဝင်ဖြစ်ကြောင်းကိုတမန်ကျမ်းစာအားဖြင့်ကျွန်တော်တို့သိရပါမယ်။သူရဲ့အသက်တာဆိုရှင်ဘဲလင်မြို့မှာအစာပြုခဲ့တယ်။သူမမွေးဖွားခင်မှာဆိုသူအသက်ရှင်ခဲ့ပါပြီ။ယောဟန်ခရစ်တော်နဲ့ငယ်ငားမှာတို့ရှင်အိုးအဖာဤကဘာမတိရှိမြအထံတော်၌ကျွန်ုပ်ခံရသောဘုန်းတော်နှင့်ယခုတွင်လည်းကျွန်ုပ်ကိုအထံတော်သို့ချင်းကြောင်းတော်မူပါဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်မိမိသက်ဆိုင်ခြင်းကိုတောင်းဆိုခြင်းဖြစ်ပါတယ်။ယေရှုကဖန်ဆင်းခြင်းမခံခဲ့ဘူးပါဘူး။သူကတို့ရှင်ကဘာမတိမရှိမြကရှိခဲ့တဲ့သူဖြစ်ပါတယ်။ဘဲလင်မြို့မှာတို့ရှင်ကလေးမဖြစ်ခင်ကတည်းကအမြဲတည်ရှိခဲ့ပါတယ်။မြေကြီးပေါ်မှာအသက်ရှင်သောလူတိုင်းတွင်နေတို့သူအားတို့ရှင်မိမမဖွားမြင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်။သူကိုယ်တိုင်ကလူပုံတံတန်းကိုစောင့်ခဲ့ပါတယ်။ယောဟန်ခရစ်တင်ငယ်တင့်မှာဆိုရှင်နှုတ်ကပတ်တော်သည်ဖျားသခင်နဲ့အတူရှိ၏။နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏။စသည်ဖြင့်ယေရှုကိုပုံဖော်ထားခြင်းဖြစ်ပါတယ်။အခန်းငယ်7မှာလည်းနှုတ်ကပတ်တော်သည်လူစားတိကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခပဲတော်နှင့်တပါးတိတော်သားတော်ဘုံကဲ့သို့သူဤဘုံကိုငါတို့သည်မြင်ရကြပြီဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့သင်ရဲ့အကောင်းဆုံးမိတ်ဆွေယေရှုကိုကျွန်တော်တို့အားလုံးကလက်ခံပါ၊ယုံကြည်ပါ။သင်ရဲ့ဘဝအတွက် မျောလင်းချက်တွေသင်ရဲ့ဘဝအတွက်ဖူလုံမှုတွေမြောင်များစွာပင်းနိုင်တဲ့သူကယေရှုခရစ်တော်ပဲယေရှုခရစ်တော်နဲ့သူတင်ကမိတ်ဆွေဖွဲ့ခြင်းပေါင်းဖက်ခြင်းအပြင်ယနေ့သင်သည်အောင်မြင်သောသူတယောက်ဖြစ်ဖို့ရန်အတွက်မျောလင်းချက်တွေပြေးဝါတော်သူတယောက်ဖြစ်ဖို့ရန်အတွက်အေကံမုတ်ချမျောလင်းချက်ကိုဖြည့်ဆည်းပေးသွားမှာဖြစ်ပါတယ်ဒါကြောင့်ယေရှုခရစ်တော်နဲ့ပေါင်းဖက်ပြီးတော့ဝမ်းမြောက်ဝမ်းသာစွာနဲ့ယေရှုခရစ်တော်နဲ့အတူကျွန်တော်တို့အားလုံးကဝမ်းမြောက်ကြပါစို့မျောလင်းကြပါစို့ယေရှုခရစ်တော်ရဲ့ဘုန်းကိုကျွန်တော်ခံစားရပြီးတော့ပျော်ရွှင်တရားတော်တက်တာနဲ့ရှင်မြို့နိုင်ကြပါစေလို့အားပေးတိုက်တွန်းနေကိုချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်စွာဘုရားကောင်းကင်ကလုံးချပေးပါစေ
မောင်နေဖို့လူကပါကြည့်တယ်လူအစောမွားချင်လေးယာ
စိတ်တော်ကမြေရှင်များ
ပြောရွှေလူပေါင်းတွင်ကန္တာမှာဒီကနေ့နှလုံးနဲ့ပတ်သက်ပြီးသိသင့်သည့်အကြောင်းအရာများနဲ့အကြောင်းအရာများကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတရှင်များရှင်နှလုံးသွေးကြောယောဂါဟာနှလုံးသွေးကြောတွေရဲ့နာယမနှစ်ပေါင်းများစွာအတွင်းကိုလက်စထရောအနစ်တွေစုပုံနေတာကြောင့်သွေးကြောကျဉ်းမြောင်းသွားပြီးနှလုံးအတွင်းအောက်ဆီဂျင်ရောက်ရှိမှုနှုန်းနည်းသွားတာကြောင့်ဖြစ်တဲ့ယောဂါပါ။ယောဂါဖြစ်တဲ့လူဟာရင်ပအောင်တာအသက်ရှူမဝတာတွေဖြစ်တတ်တယ်။တခါတလေဘာလက္ခဏာမှမခံစားရတာတွေဖြစ်တတ်တယ်။သွေးခဲတုံးဒါမှမဟုတ်ကိုလက်စထရောအနစ်စုဆောင်းမှုဟာနှလုံးသွေးကြောကိုလုံးဝပိတ်ဆို့သွားရင်နှလုံးကိုတိုက်ခိုက်ခံရတတ်တယ်။ heart attack လို့ခေါ်တယ်။ရုတ်တရက်ရှင်ပတ်မှာဖိကျိတ်ထားသလိုအောင့်တာအသက်ရှူမဝတာဇောချွေးပြန်တာနဲ့ရင်တုံတာတွေဖြစ်တတ်ပါတယ်။ဆယ်ယောက်မှ၃ယောက်နှုန်းဟာဆေးရုံမရောက်ခင်တည်ဆုံးတတ်တယ်။ သွေးခဲတာကိုချစ်ဖြတ်နိုင်တဲ့ဆေးမြန်မြန်ပေးနိုင်လို့ရှိရင်ဒါမှမဟုတ်နှလုံးကိုသွေးရောက်အောင်အမြန်ဆုံးခွဲစိတ်ကုသနိုင်ရင်ပျက်စီးနှုန်းနည်းပါတယ်နှလုံးခုန်တာမမှန်တာနဲ့ပတ်သက်ပြီးလေ့လာကြည့်မယ်ဆိုရင်နှလုံးခမ်းဦးကြွက်သားတွေမှာနှလုံးခမ်းဦးကြွက်သားတွေမှာလျှက်စီးလှုပ်ဆောင်ခြင်းမှုမမှန်တာကြောင့်နှလုံးခုန်နှုန်းမြန်ပြီးစီးကျက်မမှန်တဲ့အတွက်ရင်တုံတာအသက်ရှူမဝတာသွေးလက်ပတ်မှုအဖွဲ့မှတဆင့်အုံနောက်တွင်းကိုရောက်ရှိနိုင်တာကြောင့်လေဖြတ်နိုင်ခြင်းအဆ20အထိမြင့်တက်လာနိုင်ပါတယ်။သောတာရှင်များရှင်နှလုံးခုန်မမှတာငယ်ရွယ်တဲ့သူတွေကဘာအကြောင်းကြောင့်ဖြစ်တယ်ဆိုတာမသိရပေမဲ့များသောအားဖြင့်နှလုံးသွေးကြောယောဂါ thyroid အလုတ်လွန်တာနှလုံးအခင်ယောဂါတွေကြောင့်ယောဂါဖြစ်အောင်လှုပ်ဆော်နိုင်ပါတယ်။နှလုံးခုန်မမာတာဖြစ်ခဲ့ရင်နှလုံးခုန်နှုန်းနှေးသွားအောင်ဆေးဝါးတွေအသုံးပြုရမယ်။လေဖြတ်နိုင်ခြင်းရော့ချနိုင်တယ်။ဆရာဝန်နဲ့ပြတ်သားပြီးသူညွန်ကြားတဲ့အတိုင်းဆေးတောက်ရမယ်။နှလုံးအလုံးမလုံနိုင်ခြင်းနဲ့ပတ်သက်ပြီးလေ့လာမယ်ဆိုရင်နှလုံးသွေးကြောယောဂါသွေးတိုးယောဂါဒါမှမဟုတ်နှလုံးရောင်ရမ်းတဲ့ယောဂါကြောင့်နှလုံးညစ်အားလုပ်ငန်းရော့ချသွားပြီးနှလုံးအလုံးမလုံနိုင်တာဖြစ်ပါတယ်။ဒါကြောင့်ခန္ဓာကိုယ်အတွင်းရေဓာတ်ဆူဆောင်းမှုတွေဖြစ်လာပြီးနှလုံးပစ္စည်းမှုပိုလာတာယောဂါခံစားရတဲ့သူတွေအနေနဲ့ဝေဒနာကိုပိုဆိုးတတ်ပါတယ်ဆေးမကုသပဲထားလို့ရှိရင်တစ်နှစ်အတွင်းသေဆုံးနှုန်း50ရာခိုင်နှုန်းရှိပါတယ်ရင်ပမှာနှလုံးတုန်နေတာကိုစမ်းမိနိုင်ပါတယ်နှလုံးခုန်တာတစ်ချက်တစ်ချက်ပျောက်သွားတတ်တယ်ကဖင်းဆေးလိပ်လက်ကျင်ကစိတ်ဖိစီးမှုကြောင့်နှလုံးခုန်နှုန်းမြန်တတ်တယ်ရင်တုံတာမကြခဏဖြစ်ရင်နှလုံးခုန်လုံးမမှန်ရင်အသက်ရှူမဝရင်ခြေကြီးဝတ်ဖိုးရောင်ရင်ခေါင်းမူးရင်နှလုံးယောဂါတစ်မျိုးတည်းကြောင့်ဖြစ်တဲ့လက္ခဏာမဟုတ်ပါဘူးနှလုံးကျန်းမာအောင်ယောဂါကိုသွေးဖောက်စစ်ဆေးခြင်းကိုလက်စထရောစစ်ဆေးခြင်းနဲ့ဆီးချိုယောဂါစစ်ဆေးရမယ် ECG စတဲ့ဆက်ဖြင့်စစ်ဆေးခြင်း ECG မမှန်ရင်နှလုံးတိုက်ခိုက်ခံရတာလိုမျိုးနှလုံးပျက်စီးတဲ့လက္ခဏာဖြစ်တယ်။လေ့ကျင့်ခံလုပ်နေစဉ် ECG ရိုက်စစ်ဆေးခြင်း၊ Echo ရိုက်ခြင်း၊ရင်ပဓာတ်မှန်ရိုက်ခြင်း၊နှလုံးသွေးကြောကိုဓာတ်မှန်ရိုက်ခြင်း၊နှလုံးလုပ်ငန်းနဲ့သွေးပို့ဆောင်မှုကိုစစ်ဆေးခြင်းများပြုလုပ်ပေးသင့်ပါတယ်ရှင်။နှလုံးခွဲစိတ်ကုသရမှာနှလုံးသွေးကြောပြုပြင်ခြင်းဒါကတော့ကြည်မြောင်းတဲ့နှလုံးသွေးကြောထဲဘောလုံးပါဝင်တဲ့ပြွန်ချောင်းထည့်ပြီးသွေးကြောကိုချဲ့ပေးတာဖြစ်တယ်။သွေးကြောအစာထိုးကုသခြင်း pacemaker ထည့်ခြင်းအခင်ချက်ခြင်းတို့မဟုတ်အစာထိုးခြင်းနှလုံးကျန်းမာရေးအတွက်စားသင့်တဲ့အစာအစာတွေကတော့နေ့စဉ်ဟင်းသီးဟင်းရွက်၅ပုံစားရမယ်သွေးတိုးရှိရင်9ပုံစားရမယ်အစိမ်းရောင်ဟင်းရွက်ကောက်နံတစ်ခုလုံးအသင်းစားပြရမယ်အစီပမာဏကိုလျှော့စားပါမကောင်းတဲ့အစီပြည့်ဝစီအစာခန္ဓာကိုယ်အတွက်ကောင်းတဲ့အစီတွေစားပါအစီများတဲ့ငါးကိုတစ်ပတ်နှစ်ကြိမ်စားပါကြက်သွန်းနီးဘရိုကိုလီကိုစားပေးပါ။သွေးဖိအားမြင့်တက်မှုမရှိအောင်အချိုစာနဲ့အချိုရည်မတောက်ပါနဲ့။မက်နီဆီယမ်၊ပိုတက်ဆီယမ်၊ကယ်လ်ဆီယမ်ပရိုတင်းနဲ့အမြင့်တက်ပါဝင်တဲ့ကောက်နှံအခွန်မာသီးအစစ်အစံပဲအမျိုးမျိုးငါးကော်ဖီစိမ်းငပြောသီးနာနတ်သီးတစ်သီး၆တွေစားပါ။သွေးဖိအားကျအောင်ကြက်သွန်ဖြူနဲ့ဂျင်းစားပေးပါ။တောတန့်ရှင်များရှင်နှလုံးနဲ့ပတ်သက်ပြီးသိသင့်တဲ့အကြောင်းတွေကိုအာရောချန်ကျန်းမာရေးမဂ္ဂဇင်းအမှတ်220အမှတ်230မှာဒေါက်တာခင်မိုးမိုးရေးသားထားချက်ကိုကောက်နှုတ်တင်ပြထားပေးခြင်းဖြစ်ပါတယ်ရှင်။ဒေါက်တာဒေါခင်မိုးမိုးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များလည်းကျန်းမာရေးဘဟုသုတကြွယ်ဝပြီးကျန်းမာရေးဒုက္ခနဲ့ပြေဝကြပါစေရှင်
။ရောပါစေဆောင်းရလေးရာသီချိန်ပန်းမြပွေပန်းမြတစ်ခွေမအေးချမ်းချိန်လေးပြောပါစေဆောင်းတလေးရာသီချိန်ပန်းမြပွေမင်္ဂလာရှိသောခရစ်မတ်မှာမင်္ဂလာရှိသောWe'll be right back.
တော်ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာတာဝန်တည်သောသားသမီးတယောက်ဖြစ်အောင်ပြုစုပျိုးထောင်ခြင်းဆိုတဲ့စာအုပ်ထဲကသားသမီးများသည်ဖျားသခင်ပေးအပ်ထားသည့်လက်ဆောင်မှုများဖြစ်ခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်ထရှင်များရှင်။နိုင်ငံတော်မှာမိသားစုတစုတည်ထောင်နိုင်တဲ့တော်ထရှင်များရှင်။ကောင်းကင်နိုင်ငံတော်မှာမိသားစုတစုတည်ထောင်နိုင်တဲ့အထည်လေ့ကျင့်ပညာပေးရန်မိမိတို့အားအနံ့ထားတဲ့အရာများအတွေ့တားငယ်သမီးငယ်များကိုမိဘများမှတ်ယူကြရမယ်။ဖျားသခင်ကိုကြောက်ရွံ့ခြင်းဟာပညာရဲ့အချုပ်အချာဖြစ်တဲ့အတွက်ဖျားသခင်ကိုကြောက်ချစ်ယူသေးသောစိတ်ထားဖြင့်တားသမီးများကိုလေ့ကျင့်ပညာပေးကြပါ။ခရစ်တော်ကိုသိချွတ်လာအောင်တားသမီးများကိုတွင်တင်ကြပါ။တားသမီးများရဲ့နှလုံးသားထဲမှာစာရန်မျိုးစေ့မကျဲမီထိုတာဝန်ကိုမိဘများထမ်းဆောင်ကြရမယ်။ခရစ်တော်ဟာတားငယ်သမီးငယ်များကိုကြိုးစိုးလက်ခံနေတာနဲ့အညီသူတို့ကိုစီကံတကြကြိုးစားလှုပ်ဆောင်တတ်အောင်တင် जा ပေးကကိုရောရှင်ထံတော်သို့ပို့ဆောင်ကြရမယ်။မိဘများဟာမိမိကိုယ်ကိုတတိပညာရှိရှိဖြင့်အရေးအသွေးပြည့်မီတဲ့သူများဖြစ်အောင်မပြင်ဆင်ထားရင်အပြစ်တရားဟာ၎င်းတို့အိမ်ထဲသို့ဝင်လာလိမ့်မယ်။အမိနှင့်အဖအကြားစီးလုံးညီညွတ်မှုရှိရမယ်။အိမ်ချောင်းကလေးများရဲ့တာဝန်ကိုထန်းဆောင်ရမှာခင်မုန်းနဲ့ဇနီးတို့ဟာရင်းနှီးတဲ့စီးလုံးညီညွတ်မှုရှိရမယ်။သူတို့ဟာစကားအရာမှာနူးညံ့တိမ်မွေးစွာပြောဆိုရမှာဖြစ်သလိုမလိုလားအပ်တဲ့စကားများကိုမပြောမိအောင်တတိထားကြရပါမယ်။ဒါမှမဟုတ်စာရန်ဟာသူတို့နှုတ်ဦးကြားဝင်ပြီးအောင်ပွဲဆင်သွားပါလိမ့်မယ်။သူတို့ဟာတူးကိုတူးလေးလေးဆဆချင်းချင်းနာနာတိမ်တိမ်မွေးမွေးဆက်ဆံကြရပါမယ်။တရားပြောရွှင်ပွဲအိမ်တော်တစ်ခုဖြစ်လာစေရန်တူးကိုတူးကူညီရိုင်းမင်းကြရပါမယ်။အထူးသဖြင့်သားသမီးများရှိမှတူးကိုတူးအပြစ်တင်ခြင်းခုံတဲ့စကားများကိုရှောင်ရှားတင်ပါရယ်။ခရီးရန်တူးရဲ့တိတ်ခါကိုအမြဲတမ်းစောင့်ကြည့်တင်ကြပါရယ်။သားသမီးများကိုလေ့ကျင့်ပညာပေးခြင်းအမှုမှာမိခင်ဟာထူးခြားတဲ့ကဏ္ဍမှာရပ်တည်နေပါရယ်။အရေးပါတဲ့တာဝန်များဟာဖခင်ရဲ့ပခုံးပေါ်မှာရှိနေတယ်ဆိုဒီမှာမှန်တော်လေ။သားငယ်သမီးငယ်များနဲ့လက်ပွန်းတတိရှိတဲ့မိခင်မှမူထိုကလေးများရဲ့ရှေးဦးရဖြစ်တယ်လို့အဖို့တူလည်းဖြစ်ပါတယ်။နှုတ်ကပတ်တော်မှာဖော်ပြထားတဲ့ဘုရားသခင်ရဲ့မိန့်တော်မူသည်များကိုလုံးဝအုပ်သုံးနားထောင်လိုက်လျှောက်တတ်အောင်မိဘများဟာတည်ညူကြရပါမယ်။သူတို့တည်ညူနေစဉ်မှာပဲကိုယ်စိတ်နှစ်ပါးအပြင်နားထောင်လိုက်လျှောက်တတ်အောင်သားသမီးများကိုလည်းလက်ဆင့်ကမ်းတင် जा ပေးနိုင်ကြပါတယ်။ထို့အလို့ဟာအိမ်မှာလုပ်ရမယ့်အလုပ်တစ်ခုဖြစ်ပါတယ်။ထို့သောလှုပ်ဆောင်တဲ့သူများဟာမိမိကိုယ်ကိုဖျားသခင်နဲ့ပုံမူနီးကပ်စေုံသာမကသားသမီးများကိုလည်းဖျားသခင်နဲ့ပုံမူနီးကပ်စေကြပါတယ်။ဒီပညာရေးဟာစာသင်ကျောင်းမှာသင်တဲ့ပညာရေးထက်အများကြီးပို၍လေးနက်ပါတယ်။
ိမ်နောက်မှာပြုတ်လုတဲ့ထိကလက်ဆက်အလုပ်များကိုဘသူကမှလက်ခံလိမ့်မှာမဟုတ်ပါဘူး။အချင်းချင်းပြည့်စုံတဲ့ယုံကြည်ခြင်းမျိုးကိုခရီးရန်မိဘများကပြသကြရမယ်။ဖခင်တခင်ရဲ့လမ်းစဉ်အတိုင်းရှောက်လန်းချစို့ဆိုတဲ့ဆောင်ဖို့ဟာမိဘတိုင်းအတွက်စံနှုန်းတစ်ခုဖြစ်တယ်။အခြားလမ်းစဉ်များမှာမူဖခင်တခင်နိုင်ငံတော်သို့မပို့ဆောင်ပဲပျက်စီးခြင်းတို့သာပို့ဆောင်ပါလိမ့်မယ်။နားစင်ငယ်ကြတဲ့တောတာရှင်များအားလုံးပေါ်ဖခင်ရှင်ကောင်းချီးပေးပါစေရှင်။
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တော်ရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကို나တော့တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။